မင်းကလည်းချုပ်ဆိုထားတဲ့နျူကလ িয়ার လက်နက်ရှော့ချရေးစာချုပ်ကိုရုရှားကရပ်ဆိုင်ပစ်လိုက်ပါတယ်။ယူကရိန်းပဋိပက္ခကိုလောင်စာထည့်ပေးပြီးပဋိပက္ခပုံမဆိုးဝါးလာစေတဲ့အပြင်ဒီပဋိပက္ခတန်ခံရသူတွေအတွက်အနောက်နိုင်ငံခေါင်းဆောင်တွေမှတာဝန်ရှိတယ်လို့ဒီနေ့အင်္ဂါနေ့မှာပဲရုရှားသမ္မတပူတင်ကသူ့ရဲ့နိုင်ငံတော်အခြေပြမင်ကွန်းမှာပြောကြားရင်းအမေရိကန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကိုရပ်ဆိုင်လိုက်ခဲ့ပါ။အနောက်နိုင်ငံတွေကရုရှားနဲ့ဆက်ဆံရေးကိုတချီတည်းအားလုံးအဆုံးသတ်စေချင်တာကြောင့်ရုရှားဟာမရမဖြစ်မဟာဗျူဟာလက်နက်လျှော့ချရေးစာချုပ် START အသစ်ကိုရလက်ရတာဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။ဒီစာချုပ်ကို2026ခု February 4ရက်နေ့တက်တန်းတိုးထားဖို့အမေရိကန်နဲ့ရုရှားတို့ကသဘောတူထားကြတာပါ။ယူကရိန်းစစ်ပွဲဟာပုံမရှုပ်ထွေးလာတဲ့အချိန်အမေရိကန်သမ္မတဘိုင်ဒန်ကတော့ဒီနေ့အင်္ဂါနေ့မှာပိုလန်သမ္မတအန်ဒရေဒူဒါနဲ့တွေ့ဆုံဖို့ရှိပြီးဝါဆော့မြို့တော်ဝင်ရဲရဲရဲ့မျက်ခင်းမြင်မှာမိန့်ခွန်းပြောဖို့ရှိပါတယ်။ယူကရိန်းပေါ်ထားရှိတဲ့ဂတိကဝတ်တွေကိုဒီမိန့်ခွန်းမှာမီးမောင်းထိုးပြလိုက်မယ်လို့မျှော်လင့်ထားကြပါတယ်။သမ္မတဘိုင်ဒန်ဟာယူကရိန်းမြို့တော်ကီဖ်ကိုမကြေညာဘဲရောက်ရှိသွားခဲ့ပြီးတဲ့နောက်တတင်းလာနေ့မှာပိုလန်နိုင်ငံမြို့တော်ဝါဆော့ကိုရောက်ရှိခဲ့တာပါ။ဗိုလ်ဒူးနေမှာလည်းပိုလန်သမ္မတဒူရနဲ့တူတခြားနေတို့အဖွဲ့အစည်းချမ်းစီရင်မာမိတ်ကိုးနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဘိုင်ဒန်ရဲ့ခီးရာရုရှားကိုကြောက်ရွံ့တဲ့ယောဂအဆက်ဖြစ်ပြီးလက်နက်တွေထပ်အသစ်တင်ပို့ကြဖို့ဆွဲဆောင်စည်းဥကြတာဖြစ်ဖို့များပေမဲ့အမေရိကန်သမ္မတဘိုင်ဒန်ရဲ့ဒီနေ့ပိုလန်ခီးစဉ်ကိုအလွန်ဂရုတစိုက်စောင့်ကြည့်နေကြောင်းရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကရုရှားရုပ်မြင်သံကြားကိုပြောကြားခဲ့ပါတယ်။